တို့တို့ဒီကဲ UNFC ရဲ့စိတ်မှန်က KNPP KND မြို့သားတုတ်တက်ရေးပါတီကတပ်ဖွဲ့ဝင်3ဦးနဲ့အရသာ2ဦးတို့ဗျာမဲ့ဖန်စီတက်ဖြတ်ခံရမှုနဲ့ပတ်သက်ပြီးသဘောထားထုတ်ပြန်ချက်တွေ့ရပါတယ်ဗျာ။ဒီလိုမျိုးဖြစ်သွားရတဲ့ကြောင့်မဟုတ်ပေါ့လေ။ငင်းငန်းရေးကိစ္စအတွက်ရှေ့အလားလာဟိုဘယ်လိုများဖြစ်နိုင်မလဲ။
ကျွန်တော်တို့မြင်တာကတော့အခုဖြစ်သွားတဲ့ကိစ္စမှာပေါ့နော်ခံရတဲ့လူဘက်ကကြည့်တယ်ရှိကြည့်လို့ရှိရင်တော့ကျွန်တော်တို့မြေပြင်တည်င်းအချက်လက်တွေအရာပေါ့လေကျွန်တော်လေးကိုတရားလွတ်လွတ်တပွဲနော်လှုပ်သွားတဲ့ပုံစံမျိုးတွေ့ရတယ်ဗျအဲ့ဒါကြောင့်ကျွန်တော်တို့ကဘယ်လိုပဲဖြစ်ဖြစ်ကာယကံရှင်ဖွဲ့စည်း KNPP ကလည်းကျွန်တော်တို့22ရက်နေ့မှာသူတို့ရဲ့ထုတ်ပြန်ညင်ညာချက်လုပ်တယ်အပြင်နောက်တစ်နေ့မှာဒီ Loyal တက္ကသကလည်းပဲအဲ့ဒါကိုပြန်ရှေ့ပတဲ့စာမျက်နှာ၄မျက်နှာပါတဲ့အချက်၈ချက်နဲ့ကျွန်တော်အခြေပါချက်လောက်တာတွေ့တယ်ဆိုကျွန်တော်တို့ကအခုနှစ်ဖက်အပြန်အလှန်ပေါ့ဗျာဒီအပြစ်တင်ဝေဖန်ပြောဆိုခုခံကာကွယ်အဲ့လိုမျိုးတွေလုပ်နေကြတာပေါ့ကျွန်တော်တို့ကဖြစ်သွားတဲ့ကိစ္စကိုကျွန်တော်တို့ကနော်အမိုက်ကဆက်ပြတ်သက်ပြီးလောက်ဆိုတဲ့လိုမျိုးမဖြစ်သေးလို့ဒီကိစ္စကိုကျွန်တော်တို့ကငြင်းငြင်းကြဲကြဲနဲ့နှိမ့်နှိုင်းအဖြေရှာဖို့လိုအပ်တယ်ဒီလိုပြစ်တင်ဝေဖန်နေရတဖက်ကတစ်ဖက်အပြန်အလှန်ဆွဆွေးနေကြမယ်ဆိုရင်အဖြေကိုရမှာမဟုတ်ဘူးအဲ့ဒါကြောင့်အဖြေရရှိရေးကအဓိကအရေးကြီးတယ်အဖြေကပါလဲဆိုတော့တရားမျှတမှုကိုပေါ်ဆောင်ပေးဖို့လိုတယ်သူသဖြင့်ကျူးလွန်တဲ့လူဘက်ကအမှန်တရားနဲ့တရားမျှတမှုကိုပေါ်ဆောင်ပေးဖို့တာဝန်ရှိတယ်ကျူးလွန်တဲ့လူကအစိုးရတမတော်ဘက်ကဖြစ်တယ်ဆိုတော့အဲ့ဒါကြောင့်မြေပြင်မှာဘယ်လိုဖြစ်သွားတယ်ပါညာဆိုတဲ့ကိစ္စကိုလွတ်လပ်တဲ့နော်ပွင့်လင်းမြင်သာမှုရှိတဲ့စုံစမ်းစစ်ဆေးရေးကိုလုပ်ပါအဲ့ဒီကနေတသင့်အမှန်တရားနဲ့တရားမျှတမှုကိုဖော်ဆောင်ပါလို့ကျွန်တော်တို့ကတိုက်တွန်းတာဖြစ်တယ်ဒီလိုမလုပ်ဘူးဆိုလို့ရှိရင်ဘာဖြစ်မလဲဆိုတော့နှစ်ဖက်ကျွန်တော်တို့ရရှိထားတဲ့တွေးဆုံဆွေးနွေးမှုကနေတသင့်ရရှိထားတဲ့ယုံကြည်မှုကိုလာပြီးတော့မှအနှိမ့်ဆုံးအပြင်လာထိခိုက်လိမ့်မယ်အဲ့မှာယုံကြည်မှုကိုလာထိခိုက်ပြီဆိုလို့ရှိရင်အခုတွားနေတဲ့ငြိမ်းချမ်းဖြစ်စဉ်ဟိုငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုလာပြီးတော့မှနှောက်နှေးကြံ့ကြံ့မှုတွေကိုဖြစ်စေလိမ့်မယ်ဒီဆိုးကျိုးတန်တရားတွေကအတိတ်မှာကျွန်တော်တို့လေခဲ့ပြီးဖြစ်တယ်အခုလည်းပဲလက်ရှိဖြစ်နေတယ်မြောက်ပိုင်းမှာဖြစ်နေတဲ့ကိစ္စတွေကိုကြည့်ပါအဲ့ဒါကြောင့်ကျွန်တော်တို့ကခိုင်မာတဲ့အပြစ်ခရရဲ့စီးရေးကိုဖြစ်စေလို့တယ်ခိုင်မာတဲ့အပြစ်ခရရဲ့စီးရေးကိုဖြစ်ဖို့အတွက်ဆိုလို့ရှိရင်အပြစ်ခရရဲ့စီးရေးမှာနော်လွတ်လပ်ပြီးတော့မှဗက်မလိုက်တဲ့ဂျားနေအပြစ်ခရရဲ့စီးတောင့်ကြည့်ရန်တရားကိုတီးဆောင်ဖို့လိုတယ်အဲ့ဒီကနေတစ်ထင့်မှနော်ဘာပြဿနာပဲဖြစ်ဖြစ်မြေပြင်မှာတော့ပို့တိုက်မှုတွေအနေနဲ့များဆိုသလိုရှိကြမှာပဲဘာကြောင့်လဲဆိုတော့ဒါကနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့အပြေမချနိုင်တဲ့ကာလပတ်လုံးဒီဆိုးကျိုးတန်တရားကျွန်တော်တို့လေမှာဖြစ်တယ်အဲ့ဒါကြောင့်ဒီလိုမျိုးအနှိမ့်ထိုင်အောင်တွေထပ်မကြုံရအောင်အပြစ်ခရရဲ့စီးကိုခိုင်မာအောင်တီးဆောင်ဖို့လိုတယ်လွတ်လပ်ဗမလိုက်တဲ့ဂျားနေတောက်ကြည်ရန်တရားကိုတိဆောက်ဖို့လိုတယ်အဲ့ဒီအတွက်ကျွန်တော်တို့က DPN အနေနဲ့နေပြီးတော့မှအဆိုပြုချက်၉ချက်ထဲမှာထည့်သွင်းပြီးမှတရားဝင်အဆိုပြုထားပြီးလည်းဖြစ်တယ်ဒီနေ့ဖြတ်တိပြည်လည်မှုမရသေးဘူးအဲ့လိုမျိုးမဖြစ်လို့ကိုအဲ့လိုရတယ်မရှိလို့ကိုကျွန်တော်တို့ဒီဆိုးကျိုးတန်တရားလေနေတယ်လို့မြင်ပါတယ်မှားပြီးတဲ့မှားတွေထပ်မမှားစေလို့ပေါ့နော်အဲ့ဒါကြောင့်စုံစမ်းစစ်ဆေးရေးကိုမြန်မြန်လုပ်ပါတရားမျှတမှုကိုဖော်ဆောင်ပါဆိုတဲ့ယူရချက်နဲ့ကျွန်တော်တို့ကဒီသဘောထားကိုထုတ်ပြန်ခြင်းဖြစ်ပါတယ
်ဒီ Loyal Dakasa ဘက်ကလည်းပြန်ထုတ်ပြန်တာမျိုးရှိတယ်ဗောလေအဲ့ဒီထုတ်ပြန်ချက်တည်းမှာလည်းတစ်ဖက်တစ်ဖက်နဲ့အပြန်အလှန်ပြစ်ကြတယ်လို့လည်းပြောတယ်အဲ့ဒီပုံမှာရောဘယ်လိုများဖြစ်စေချင်လဲဗျဟ
ုတ်ကဲ့ကျွန်တော်လည်းတွေ့ပါတယ်အဲ့ဒီကိစ္စကိုလေဥပမာ Loyal တက္ကသကနေပြီးတော့မှအခုယာယီဂိတ်စခန်းဟာနေပြီးတော့မှသူတရားဝင်ဖွင့်တာမဟုတ်ဘူးလို့လည်းပဲသူညင်းချက်ထုတ်တယ်ဗောနော်ဒီဘက် KPP ကကြားတဲ့ခါကျတော့2012ခုနှစ်မှာသူတို့နဲ့ဥသိမ်းစီစိုးရနဲ့ရရှိထားတဲ့ပြည်နယ်စစ်ပြည်ထောင်စုအစီအရေးသဘောတူညီချက်နဲ့သူတို့လုပ်တာဖြစ်တယ်လေလာတာလည်းပဲအခုမှမဟုတ်ဘူးနောက်3နှစ်ရှိပြီလို့သူတို့ကထောက်ပြတယ်နောက်ပြီးတော့မှအပြန်အလှန်ပြစ်ခတ်ကြလို့ဒီလိုမျိုးဖြစ်သွားတာလို့ Loyal တက္ကသကပြောတယ်ဒါပေမဲ့ KPP ဘက်ကပြန်ပြောတာကသူတို့သွားပြီးတော့မြေပြင်မှာစုံစမ်းကြည့်တယ်အဲ့ဒီဂိတ်စခန်းသားမှာရှိတဲ့ဈေးဆိုင်တွေယော်နီပန်းဝင်းကြီးကိုမေးကြည့်တယ်အဲ့ဒီအချိန်ကာလအတွင်းမှာပြစ်ခတ်တန်တွေတနက်တန်တွေမကြားရဘူးလို့သူတို့ကပြောတယ်သူတို့ဒီညမှာကွေးလွှဲနေပြီကျွန်တော်ခုနပြောတာအဲ့ဒါပဲသူတို့ကခုခံခြေပတ်မှုတွေဆွဆွေးမှုတွေတော့ပြောကြမယ်ဆိုအဲ့ဒါကြောင့်ဂျားမာနေပြီးတော့မှဘယ်မလိုက်တဲ့ဂျားနေတဲ့လွတ်လပ်ခိုင်မာတဲ့တောက်ကြီးရန်တရားမရှိသမျှကာလပဲလို့အဲ့လိုဖြစ်နေမှာပဲဒါကိုဖြေရှင်းဖို့အတွက်ကဒီကာယကံရှင်ကျူးလွန်တဲ့ဘက်ကနေပြီးတော့မှလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကိုဖွဲ့ပါပြီးရင်တရားမျှတမှုကိုပေါ်ဆောင်ပေးပါဆိုတဲ့အတိတ်ပဲပဲဒီလိုမျိုးမလုပ်ဘူးဆိုလို့ရှိရင်အခုရရှိထားတဲ့တွေးဆွန်ဆွေးနွေးရေးကနေတဆင့်ရရှိထားတဲ့ယုံကြည်မှုကိုအနေအဆအပြည့်လာထိခိုက်လာလိမ့်မယ်လက်ရှိပေါ်ဆောင်နေတဲ့ငြိမ်းချမ်းဖြစ်စဉ်ကိုလာပြီးတော့မှရက်ခတ်မယ်အနေအဆအပြည့်ငြိမ်းချမ်းပေါ်ဆောင်ရေးလုပ်ငန်းကိုလာပြီးတော့မှနှောင့်နှေးကြံ့ကြံ့မှုတွေဖြစ်စေနိုင်တယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဦးတော်ဆောင်ခုလိုပြကြပေးတာကျေးဇူးပါဗျာ
โอเคပါကျေးဇူးပါ